ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့သမ္မတအိုဘားမားတို့နှစ်ဦးဟာအင်ဖြူရာမာမနစ်ကြာသပတေးနေ့ကပထမဆုံးကြိမ်တွေ့ဆုံခဲ့ပါတယ်။သမ္မတရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးရေးကာလာတို့ကတဦးနဲ့တဦးအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပေမဲ့အခုတွေ့ဆုံပွဲမှာတော့နှစ်ဦးစလုံးပြပြငါငါရှိနေခဲ့ကြပါတယ်။သမ္မတရုပ်ဖွဲ့စည်းရေးကိစ္စအပါအဝင်အကြောင်းအရာတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြောင်းသူတို့နှစ်ဦးတွေ့ဆုံအပြီးအင်ဖြူရာသမ္မတရုံးခန်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကအခုလိုပြောသွားပါတယ်။
As I said last night, my number one priority.
မင်းကကျွန်တော်ပြောခဲ့သလိုပါပဲ။ကျွန်တော်ရဲ့နောက်နှစ်လအတွင်းပထမဦးစားပေးကတော့သမ္မတအဖြစ်ရွေးချယ်ခံထားရသူရဲ့အောင်မြင်မှုရရှိရေးအတွက်လှုပ်ဆောင်ပေးဖို့ပဲဖြစ်ပါတယ်။သမ္မတအဖြစ်ရွေးချယ်ခံထားရသူအနေနဲ့ဒီကျွန်တော်တို့နိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေတဲကအများအပြားကိုကျွန်တော်အဖွဲ့သားရုံနဲ့အတူလှုပ်ဆောင်သွားဖို့စိတ်ဝင်စားတယ်ဆိုတာသိရလို့လည်းအထူးအတက်မိပါတယ်။
အလားတူသမ္မတအဖြစ်ရွေးကောက်ခံရတဲ့ဒေါ်နယ်ထရန့်ကလည်းသမ္မတအိုဘားမားနဲ့ပုဂ္ဂိုလ်ချင်းတွေ့ဆုံမှုဟာပထမဆုံးအကြိမ်ဖြစ်ပေမဲ့အကြောင်းအရာတွေကိုရင်းရင်းနှီးနှီးဆွေးနွေးခဲ့ကြောင်းသတင်းတောက်တွေကအခုလိုပြောပါရစေ
။ Well, thank you very much, President Obama.
ကျွန်တော်တို့အခြေအနေတွေအမျိုးမျိုးပေါ်မှာဆွေးနွေးခဲ့ကြပါတယ်။တချို့ကကောင်းတယ်လို့ပြင်ဖို့လိုတဲ့အခြေအနေလည်းရှိပါတယ်။အနာဂတ်မှာလည်းအကြံပေးတွေအပါအဝင်သမ္မတနဲ့လက်တွဲအလုပ်လုပ်ဖို့နဲ့ခက်ခဲတဲ့အခြေအနေတွေကိုပြင်ဆင်သွားနိုင်ဖို့လည်းမျှော်လင့်ပါတယ်။
ဒါပေမဲ့လေသူတို့နှစ်ဦးတွေ့ဆုံပွဲဟာတချို့သူတွေမျှော်လင့်ထားတယ်လို့မျိုးဆူဆူရွရွမရှိပဲကတိကအောင်အနှဲငယ်သာဖြစ်ခဲ့ပုံရတယ်လို့မနစ်ကြာတာပတိနီကကျင်းပတဲ့အင်ဖြူရောပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်ဂျော့ချ်အာနက်စ်ကပြောသွားပါတယ်။သမ္မတအိုဘားမားနဲ့သမ္မတဂရောမီရှယ်အိုဘားမားတို့နှစ်ဦးရဲ့ဖိတ်ကြားချက်အရရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ဇနီးဖြစ်သူမယ်လီနီယာထရန့်တို့ဟာမနစ်ကြာတာပတိနီကအင်ဖြူရောကိုလာရောက်လေပတ်ခဲ့တာဖြစ်ပါတယ်။သမရကရောကနေပြီးတော့မာလီနီယာထရန့်ကိုလက်ဖက်ရည်နဲ့တက်ခင်းအခံပြီးအင်ဖြူရောအတွင်းလိုက်လံပြသခဲ့ပါရဲ့ရှင်။